Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2016ခုနှစ်နိုဝင်ဘာလ17ရက်တောက်ကြနေ့ညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါရဲ့ရှင်။ကျွန်မခွန်ညိုပါအခုညနေပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်ကအောင်ပါဒီညနေခင်းသတင်းတွေကိုနန်းလောင်နဲ့အတူကြီးညာပေးပါပါ။အာဖဂန်နစ္စတန်နိုင်ငံကအသေးခံဘုံးကွဲတိုက်ခိုက်မှုအတွင်း၄ယောက်ထဲမှနေတည်ဆုံးပြီး100ကျော်ထိခိုက်ဒဏ်ရာရပါတယ်။ရွေးကောက်ခံသမရအပေါ်မကျေနပ်သူထောင်ပေါင်းချီဟာအမေရိကန်ပြည်အောင်စုတဝမ်းမှာတတ်တရားမြောက်နေအဖြစ်မနေ့ကဆန္ဒပြနေကြပါတယ်။ဒီကနေ့ဟာအမေရိကန်စစ်ပြန်စစ်မှုဒဏ်အောင်နေ့ဖြစ်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုတင်ဆက်ပေးပါပါမခွန်ညိုလေး
။ကောင်းပါပြီရှင်။အခုညနေခင်းထုတ်လွှင့်ပေးမယ့်သတင်းတွေထဲမှာတော့အရင်ဆုံးဒီပူပူနွေ့နွေ့ရွေးကောက်ခံသမရဒေါ်နယ်ထရန့်ရဲ့သမရအဖြစ်ဆောင်ရွက်မဲ့ရည်မှန်းချက်တွေကဘာတွေပါလဲ
။ We're going to lower taxes, as you know, we're going to fix health care and make it more affordable and better.
အခွန်ရှာချမယ်ဆိုတဲ့ရွေးကောက်ခံသမ္မတရဲ့ပြောကြားချက်နဲ့အတူအမေရိကန်ရဲ့ရှေ့ဆက်မဲ့လုပ်ငန်းစဉ်တွေအကြောင်းနိုင်ငံတကာသတင်းတွေပြီးနှာစင်နိုင်ပါတယ်။မြန်မာနိုင်ငံသတင်းနေရာမှာတော့သမ္မတစီပေးပို့လိုက်တဲ့မြစ်ဆုံစီမံကိန်းစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့တွေ့ရှိချက်အစီရင်ခံစာကိုပြည်သူသိအောင်လဲထုတ်ပြန်ဖို့တိုက်တွန်းချက်၅လကြာထောက်ထားချမှတ်ခံခဲ့ရတဲ့သခိုင်းတိုင်းတစ်ချော့အထည်ဆက်ရုံအလုပ်သမားတွေကသတင်းစာရှင်းလင်းပွဲမှာအလို့ရှင်ကိုတရားစွဲမယ်လို့ပြောပြချက်တခါကချင်ပြည်နယ်ဖားကန်မြို့ထဲမှာတော့ကောင်းငင်ကပြုတ်ကျလာတဲ့စစ်ပစ္စည်းပိုင်းဆိုင်ရာတစ်ခုကိုတပ်ဆိုင်ရာကစစ်ဆေးဖို့စီစဉ်နေပါတယ်။ဒီလိုသတင်းဆောင်ပါတွေမတိုင်ခင်အခုအရင်ဆုံးနောက်ဆုံးသိထားရတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကြေညာပါမယ်ရှင
်။အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမဇာအိုင်ရှရစ်မြို့ကဂျာမန်ကောင်စစ်ဝင်ရုံးမှာဒီဂျာလာဘီနီနောင်မင်းကအသေးခံဘုံးခွဲတိုက်ခတ်ခံရတာကြောင့်လူ၄ယောက်ထက်မနည်းသေဆုံးပြီး100ကျော်ထိခိုက်ဒဏ်ရာရခဲ့ပါတယ်။အများစုကအရက်သားတွေပါထရက်ကားထဲမှာဖောက်ခွဲရေးပစ္စည်းတွေထည့်ပြီးအသေးခံဘုံးခွဲတိုက်ခိုက်ခံခဲ့ရတာပါ။ဒေသစံတော်ချိန်ည7နာရီလောက်မှာဖြစ်တဲ့ဒီတိုက်ခိုက်မှုကြောင့်ကောင်စစ်ဝင်ရုံးတဝိုက်လုံခြုံရေးအကာရံတွေကွဲထွက်ပျက်စီးပြီးတော့အဆောက်အဦတွေတုံ့ခါပြီးပရင်းပေါက်တွေပောက်ကွဲသလိုဒီအဝေးကိုလည်းလွင့်စင်တဲ့အထိအပြင်းထန်ပောက်ကွဲခဲ့တာပါ။ပောက်ကွဲမှုကြောင့်ပုံမှန်လူအယောက်30လောက်လွတ်လပ်နေတဲ့ကောင်စစ်ဝင်ရုံးအကြီးကျယ်ထိခိုက်ပျက်စီးသွားတယ်လို့မြောက် Atlantic စစ်စာချုပ်အဖွဲ့ဒီနေတိုးရဲ့ပြောခွင့်ရတဦးကပြောပါတယ်ဒီတိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တယ်လို့အာဖဂန်မြောက်ပိုင်းကတာလီဘန်လက်နက်ကိုင်တွေကပြောဆိုထားပြီးဒီလအစောပိုင်းကအနီနာခွန်ဒုစ်ခရိုင်မှာကလင်းငယ်တချို့အပါအဝင်လူ32ယောက်သေဆုံးခဲ့ရတဲ့နေတိုးအဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုတွေကိုလက်တုံ့ပြန်တဲ့အနေနဲ့အခုလိုတိုက်ခိုက်တာလို့ဆိုပါရဲအခုကောင်စစ်ဝင်ရုံးတိုက်ခိုက်ခံရမှုနဲ့ပတ်သက်လို့သတင်းအချက်အလက်တွေစုဆောင်းမှုဒီကနေ့မနေ့အာရုံမတက်ခင်မှာပဲဂျာမနီအစိုးရကဘာလင်မြို့မှာပြည်ပခန့်ကင်တွေဆိုင်ရာအစည်းအဝေးတရက်ခေါ်ယူခဲ့ပါရဲအာဖဂန်နစ္စတန်မှာနေတိုးမဟာမိတ်တပ်ဖွဲ့တွေနဲ့အတူတာဝန်ထမ်းဆောင်နေတဲ့ဂျာမနီစစ်သား983ယောက်ရှိပြီးအများစုကဘော့ခ်ခရိုင်မှာအခြေစိုက်တာပါအခုတိုက်ခိုက်မှုဖြစ်တဲ့မဇာအိုင်ရှရစ်မြို့ကတော့ဘော့ခ်ခရိုင်ရဲ့မြို့တော်ဖြစ်ပါတယ်ခင်ဗျာ
ဆီးရီးယားသဘုံတွေဓာတ်ရုပ်လက်နက်အသုံးပြုတဲ့ထောက်ထားတွေကိုရုရှားအစိုးရအရာရှိတွေရှာဖွေတွေ့ရှိခဲ့တယ်လို့ရုရှားစစ်တပ်ကပြောပါတယ်အလက်ပိုမြို့အနောက်တောင်ဘက်အရာကွက်တွေမှာကလိုရင်းနဲ့ဖော့စဖရပ်စ်တွေပါဝင်တဲ့မပေါက်ကွဲသေးတဲ့ဆီးလက်နက်ပစ္စည်းအပိုင်းစားတွေကိုစီးရဲကျွမ်းကျင်သူတွေကတွေ့ခဲ့ရတယ်လို့ရုရှားကောက်ွယ်ရေးဝန်ကြီးဌာနပြောခွင့်ရဗိုလ်ချုပ်အီဂနော်ခိုနာရှက်ခော့ဖ်ကဒီကနေ့မှပြောပါတယ်ဆီးရီးယားပြည်သူတွေနဲ့အစိုးရတပ်သားတွေကိုသဘုံတွေကဓာတ်ရုပ်လက်နက်အသုံးပြုပြီးတိုက်ခိုက်တယ်ဆိုတာဒီတွေ့ရှိချက်ကတက်တဲ့ပြလိုက်တာဖြစ်တယ်လို့ပြောခွင့်ရကဆိုပါတယ်ဆီးရီးယားအစိုးရကအရက်သားတွေအပေါ်ဓာတ်ရုပ်လက်နက်တွေအသုံးပြုပြီးတိုက်ခိုက်တယ်ဆိုတော့တိုက်ခိုက်တယ်ဆိုပြီးတော့ဆီးရီးယားအစိုးရအပေါ်တန်းခတ်ပိတ်ဆို့မှုတွေလုပ်ဖို့အမေရိကန်နဲ့မဟာမိတ်တပ်တွေကတိုက်တွန်းနေတာပါဆီးရီးယားအစိုးရကဓာတ်ရုပ်လက်နက်အသုံးပြုခဲ့တယ်ဆိုတော့နိုင်ငံတကာစုံစမ်းစစ်ဆေးရေးမှုတွေရဲ့ကောက်ချက်ချမှုတွေကိုရုရှားတို့ကမေခွန်းထုတ်လိုက်တယ်လို့တပုံတွေဓာတ်ရုပ်လက်နက်အသုံးပြုခဲ့တယ်ဆိုတဲ့အထောက်အထားတွေကိုလည်းထောက်ပြလိုက်ပါတယ်ဆီးရီးယားနိုင်ငံတွင်ဓာတ်ရုပ်လက်နက်အသုံးပြုပြီးတိုက်ခိုက်ခဲ့တာဘယ်သူလက်ချက်လဲဆိုတာဆက်ပြီးစုံစမ်းစစ်ဆေးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကဆန္ဒမဲပေးထောက်ခံထားပါတယ်
American ပြည်အောင်စုသမ္မတအဖြစ် Donald Trump ရွေးချယ်ခံရတာကိုမကြေနပ်သူထောင်ပေါင်းချီဟာ New York နဲ့ California ပြည်နယ်ကမြို့ကြီးတွေမှာတတိယနေမြောက်အဖြစ်မနေ့ကဒီဆန္ဒပြနေကြပါတယ်။အင်္ဂါနေ့ရွေးကောက်ပွဲမှာ40-50မြောက်သမ္မတအဖြစ် Trump ရွေးချယ်ခံပြီးတဲ့နောက် American အနောက်မြောက်က Oregon ပြည်နယ် Portland အလယ်ပိုင်းက Chicago အရှေ့ဘက်က New York မြို့တွေမှာယာကနန်းကနေထောင်ကနန်းနီးပါးအထိရှိတဲ့အုပ်စုတွေဟာကန့်ကွက်ဆန္ဒပြနေကြတာပါမနေ့ကမှပဲဒီရွေးကောက်ခံသမ္မတ Trump ကဒီရွေးကောက်ပွဲမှာသူ့အနေနဲ့တခဲနဲ့ထောက်ခံအားပေးမှုကိုရခဲ့ပေမဲ့သတင်းမီဒီယာတွေကဖော်ပြနေကြတဲ့ဒီလူအုပ်ကြီးဟာသူ့ပေါ်စန့်ကျင်ဆန္ဒပြနေတာဟာလုံးဝမတရားဘူးလို့ Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ် ပေါ့တ်လန်မြို့မှာတော့ထောင်ထဲချီတဲ့ကန့်ကွက်ဆန္ဒပြသူတွေဟာမနေ့ညကမြို့ထဲမှာစီတန်းလှည့်လေခဲ့ကြပြီးအကြမ်းဖက်စုပူမှုတွေလည်းဖြစ်ပွားခဲ့တယ်လို့ရဲတွေကပြောပါတယ်။ဆန္ဒပြသူတွေဟာဇေယျဇံတွေကိုဖျက်ဆီးခဲ့တယ်လို့ပြောင်းဦးတွေလည်းဖောက်ခဲ့တဲ့အပြင်လူအုပ်ထဲကဘေ့စ်ဘောတုပ်တွေကန်ဆောင်ထားသူတို့ဟာလော့စပီကာကနေတဆင့်သွေးထိုးလှုံ့ဆော်နေတာကြောင့်စုပူအကြမ်းဖက်မှုအဖြစ်ရဲတွေကသတ်မှတ်ခဲ့ပါတယ်။ဆန္ဒပြမှုကြောင့် Oregon ပြည်နယ်ကအဝေးပြေးလက်မအမှတ် 9.84 လမ်းစိတ်ပိုင်းတချို့ကိုပိတ်ပစ်ခဲ့တယ်လို့ Colorado ပြည်နယ်မြို့တော် Denver အနီးကအမှတ် 25 အဝေးပြေးလက်မကိုလည်းဆန္ဒပြသူတွေကပိတ်ပစ်ခဲ့ပါတယ်။ California, Pennsylvania, Kentucky, Maryland ပြည်နယ်တွေမှာလည်းရွေးကောက်ခံသမ္မတ Donald Trump ကိုကန့်ကွက်ဆန္ဒပြခဲ့ကြပါတယ်ခင်ဗျာ။
American ပြည်ထောင်စု Republican Party ကထင်ရှားသူတူဦးဖြစ်ခဲ့တဲ့ Illinois ပြည်နယ်အောက်လွတ်တော်အမတ်ဟောင်း Aaron Shocks ဟာအစိုးရရာထူးကသင့်ပုဂ္ဂိုလ်ရဲ့အမျက်ထုံးမှုတွေကိုတည်တိစိတ်လှုပ်ဆောင်ခဲ့တဲ့ဆိုရဲဆွဲချက်အတော်များများနဲ့ကြာရာပြည်နယ်မှာတရားစွဲဆိုခံရပါတယ်။အသက်35နှစ်အရွယ် Shocks ဟာသူ့ရဲ့အစိုးရရုံးခန်းကို British အထက်တန်းလွှာတို့ရဲ့ပုံစံမျိုးပြန်ပြီးတော့ပြင်ဆင်တဲ့ကိစ္စအပါအဝင်တန်တရာဝင်စရာအတုံးဆွဲကြမ်းတဲ့ကိစ္စတွေနဲ့ပတ်သက်လို့ဗဟိုအစိုးရကမနစ်ကစုံစမ်းစစ်ဆေးမှုတွေလုပ်ခဲ့တဲ့အချိန်မှာပဲရာထူးကနှုတ်ထွက်ခဲ့ပါတယ်။လွှတ်တော်ကသူ့ရုံးခန်းကို British ရုပ်ရှင်က Downtown AB ထဲကလိုခန်းခန်းနာပြန်ပြီးတော့ပြင်ဆင်မှုမှာတဲ့အချိန်မှာ The Washington Post သတင်းစာကစုံစမ်းမှုတွေလုပ်ခဲ့တာဖြစ်ပြီး2015ခုနှစ် February လမှာသူ့ရဲ့ကြာဆုံးခန်းတွေစတင်ခဲ့တာပါ။ရုံးခန်းပြင်ဆင်မှုမှာမိတဲ့သူကသူ့ကိုအခမဲ့လုပ်ပေးခဲ့တာလို့ရုံးဝန်ထမ်းတွေက Washington Post သတင်းစာကိုပြောပါရယ်။သူရုံးခန်းပြင်ဆင်ဖို့အစိုးရငွေဒေါ်လာ4000သုံးဆွဲခဲ့တယ်လို့မိပန်းဆိုင်ကိုဒေါ်လာ5000သုံးပြီးတော့ကင်မရာပစ္စည်းတွေအတွက်ဒေါ်လာ3000နေပါအစိုးရစီကပြန်တောင်းယူခဲ့တယ်လို့တရားလို့ရှင်တွေကပြောပါရယ်။ Shock ကိုဆွဲချက်24ခုနဲ့တရားစွဲဆိုထားတာဖြစ်ပြီးဒီထဲမှာငွေကြေးလိမ်လည်လွဲပြောင်းမှုရွေးကောက်ပွဲကော်မရှင်ကိုမမှန်မကန်စီရင်တင်ပြမှုဝင်ငွေခွန်လိမ်လည်ပေးဆောင်မှုနဲ့အစိုးရရမုံငွေတွေခိုးယူမှုစတာတွေလည်းပါဝင်ပါတယ်။ပြစ်မှုကျူးလွန်ကြောင်းထင်ရှားစေတဲ့ငွေကြေးလိမ်လည်လွဲပြောင်းမှုတစ်ခုထဲနဲ့တင်အများဆုံးဒေါင်းတာထောင်တန်အနည်း20ထိကြာခံရနိုင်ပါတယ်။နိုဝင်ဘာလ23ရက်နေ့မှာသူ့ကိုရုံးတင်စစ်ဆေးမှာဖြစ်ပါတယ်။
ဒီကနေ့နိုဝင်ဘာလ17ရက်နေ့ကအမေရိကန်ပြည်ထောင်စုရဲ့စစ်ပြန်စစ်မှုတန်းအောင်များနေ့ဖြစ်ပါတယ်။စစ်ပွဲတွေမှာတာဝန်ထမ်းဆောင်ကြတဲ့ဒီအမေရိကန်စစ်သည်တော်တွေကိုဂုဏ်ပြုတဲ့အစိုးရရုံးပေးရလည်းဖြစ်ပါတယ်။တက်ရှိထင်ရှားသိမှကြံတော့တဲ့ဒုတိယကမ္ဘာစစ်ကစစ်ပြန်တွေပြီးနိုင်ငံအတွက်ပေးဆက်ခဲ့တဲ့စစ်မှုတန်းတွေအားလုံးကိုဒီကနေ့မှဂုဏ်ပြုကြပါတယ်။စစ်ပြန်စစ်မှုတန်းအောင်နေ့တိုင်းမှာနိုင်ငံကောင်းဆောင်တွေဟာအလင်းတန်းအမျိုးသားစစ်တင်းကြိုင်ကအညတရစစ်သည်ပိတ်မမှာပန်းခွေချအလေးပြုလေးရှိပါတယ်။ဒါအပြင်အမေရိကန်ပြည်အောင်စုတဝက်မှာစစ်ပြန်စစ်မှုတန်းအောင်နေ့အထိမ့်မဲ့ပွဲတွေအခမ်းအနားတွေကိုကျင်းပကြပါတယ်ခင်ဗျာ
။ UAV ကအသံညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။တောက်ကြနေညနေခင်းသတင်းတွေကို VOE ကနေဆက်လက်ကြေညာနေပါတယ်။တရုတ်နိုင်ငံအချုပ်အခြာပိုင်နယ်မြေအတွင်းကသူတွေအနေနဲ့စီးလုံးညီညွတ်မှုရှိကြဖို့တရုတ်ခေါင်းဆောင်ကတိုက်တွန်းလိုက်ပါတယ်။တရုတ်နိုင်ငံရဲ့ပထမဆုံးသမ္မတဆွေးနွေးစဉ်ရဲ့152မြောက်မွေးနေ့အခမ်းအနားမှာသမ္မတရှီကျင်းပင်ကတရုတ်နိုင်ငံကနေခွဲထွက်မဲ့ဘလို့လုပ်ရမျိုးကမှတင်းကြီးခံသွားမှာမဟုတ်ဘူးလို့ဒီကနေ့ပြောလိုက်တာပါ။တရုတ်စံကျင်ရေးပြောဆိုတဲ့ဟောင်ကောင်အစိုးရအရာရှိနှစ်ဦးကိုတရုတ်နိုင်ငံကဖယ်ရှားခဲ့တယ်လို့တခါဒီကိုပိုင်အုပ်ချုပ်ခွင့်ရနေတဲ့ထိုင်ဝမ်အနေနဲ့တရုတ်တနိုင်ငံတည်းသာရှိတဲ့ဆိုတဲ့မူဝါဒကိုလက်ခံတဲ့အချိန်အထိတရုတ်နိုင်ငံကနေအဆက်ဆံတွေဖျက်တောက်ထားပြီးတဲ့နောက်သမ္မတရှီကအခုလို့ပြောလိုက်တာပါ။ဘယ်နေရာဘယ်ချိန်မှာပဲဖြစ်ဖြစ်လူပုဂ္ဂိုလ်အဖွဲ့အစည်းပါတီတရရဲ့အနေနဲ့တရုတ်နိုင်ငံကနေခွဲထွက်ဖို့လှုံ့ဆော်တာကိုလုံးဝလက်တင်ခံမှာမဟုတ်သလိုတရုတ်နိုင်ငံသားတွေအားလုံးကလည်းပြင်းပြင်းထန်ထန်ဆန့်ကျင်သွားမှာဖြစ်တယ်လို့ဘေကျင်းမြို့က Great Hall of the People နိုင်ငံတော်အဆောက်အဦမှသမ္မတရှီဂျင်းပင်ကပြောပါတယ်တရုတ်နိုင်ငံနဲ့ဆက်ဆံရေးပူအစဉ်ပြေတဲ့ Communist Party ကိုရွေးကောက်ပွဲမှာအနိုင်ရပြီးဒီထိုင်ဝမ်ရဲ့ပထမဆုံးအမျိုးသမီးသမ္မတဖြစ်လာတဲ့ Democratic တိုးတက်ရေးပါတီကဆိုင်အင်ဝမ်ဟာမေလကရွေးကောက်ပွဲမှာအပြတ်အသတ်နဲ့ရရှိခဲ့တာပါသူတို့အစိုးရအဖွဲ့ရဲ့တည်ရှိမှုထိုင်ဝမ်ရဲ့ဒီမိုကရေစီအပေါ်တရုတ်အစိုးရအနေနဲ့လက်တွေ့ကြကြရင်ဆိုင်ဖို့နဲ့နှစ်ဖက်တွဲဆုံဆွေးနွေးဖို့သမ္မတဝမ်ကတောင်းဆိုနေတာပါတရုတ်နိုင်ငံကတော့ထိုင်ဝမ်ဟာတရုတ်နိုင်ငံရဲ့အစိတ်ပိုင်းအဖြစ်ပဲအတိအမှတ်ပြုထားတာပါခင်ဗျာ
အိန္ဒိယနိုင်ငံမှာတန်ဖိုးကြီးရူပီငွေကြေး900ရာနဲ့တထောင်နာတွေကိုအစိုးရကတရားမဝင်ကြောင်းကြေညာလိုက်ပြီးနိုင်ငံတစ်ဝန်းလုံးက ATM စငွေထုတ်ဆက်တွေကိုနေရကြရနာခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့ငွေထုတ်ဖို့ပန်းတွင်ရှိမှလူတွေတန်းစီဆောင်ဆိုင်နေကြပါတယ်။အိန္ဒိယမှာငွေသားနယ်ရာအဓိကရောင်းဝယ်ကြတာမို့တနေ့တာသုံးဆွဲဖို့ ATM ဆက်တွေမှာငွေထုတ်ဖို့လူအုပ်ကြီးကအလူရက်တိုးပြီးတော့ဆောင်ဆိုင်နေတာပါ။ငွေမဲကင်ဆောင်သူတွေကိုပြစ်မှတ်ထားဖို့ငွေဆက်ကူကြီးတွေကိုတရားမဝင်တော့ဘူးလို့ဝန်ကြီးချုပ်နရင်ဒရာမိုဒီကကြေညာလိုက်တာပါ။လူတွေလက်ထက်ကတရားမဝင်တော့တဲ့ငွေတွေကိုဒီဇင်ဘာလ30ရက်နောက်ဆုံးထားပြီးတော့ဗမာ လာလဲနိုင်တယ်လို့အစိုးရကဖွင့်ပြထားပါတယ်။ ATM ဆက်တွေကနေရူပီ900ရန်အသစ်တွေနဲ့2000ငွေဆက်ကူတွေကိုကြာရပင်းနေ့ညကစပြီးတော့ထုတ်ပေးဖို့စီစဉ်ထားပေမဲ့လို့ဆက်တွေရနေတာကြောင့်လူတွေစိတ်ပြက်လက်ပြက်ဖြစ်ခဲ့ရပါတယ်။တမိုင်ခွဲပါလဲက ATM ဆက်တွေအားလုံးအလုံးမလုပ်ဘူးလို့ဘိုဖော်မြို့ခံတယောက်ကပြောပါတယ်။စနေတနင်္ဂနွေမှာလဲဘဏ်တွေဖွင့်ထားပေးမှာဖြစ်တယ်လို့နောက်ကျတဲ့အချိန်နှိဖွင့်ထားပေးမယ်လို့ဘဏ်အတော်များများကကြေညာပါတယ်။ဒေါ်လာဘီလျံနဲ့ချီတဲ့ငွေမဲတွေကိုပုံမှန်ငွေကြေးလက်ပတ်မှုစနစ်ထဲရောက်လာအောင်လုပ်မယ်လို့ဝန်ကြီးချုပ်မိုးရီရဲ့ BJP ပါတီက2014ခုနှစ်အနာရလာချိန်မှာကတိပေးခဲ့ပါတယ်။ဒီကိရီတွေမတည်ဘူးဆိုပြီးတော့ဝေဖန်ရေးသမားတွေကပြောပါတယ်။အိန္ဒိယရဲ့ငွေမဲစီစဉ်မှုဟာပုံမှန်လမ်းကြောင်းကနေသွားနေတာမဟုတ်ပဲတည်ရင်းအတည်ရင်းထုတ်ကုန်ရဲ့20ရာခိုင်နှုန်းနီးပါးရှိတယ်လို့ယင်းနေမြုံနာမှုလုပ်ငန်း MBIT ကပြောပါတယ်
။အိန္ဒိယနိုင်ငံမြောက်ပိုင်းဥတ္တရပရဒက်ရှ်ပြည်နယ်ဆာဟီဘာဘက်မြို့မှာတရားမဝင်လည်ပတ်နေတဲ့အထက်ကျက်စစ်ရုံတစ်ခုဒီကနေ့မိလောင်လာကြောင်းလူ73ဦးသေဆုံးပြီး3ဦးဒဏ်ရာရခဲ့ပါတယ်ခင်ဗျာ။
တောက်ကြနေနေချင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့နှမ်းလောင်တို့ကြီးညာပေးခဲ့တာပါအခုနိုင်ငံတကာသတင်းလွှာတစ်ပုဒ်နဲ့အရင်ဆုံးစပါမယ်ရှင်အင်ကနေ့ကရွေးကောက်ပွဲမှာအနိုင်ရခဲ့ပြီးတဲ့နောက်ဒေါ်နယ်ထရမ့်ဟာအမေရိကန်လွှတ်တော်ကိုရွေးကောက်ခံသမ္မတတယောက်အနေနဲ့ပထမဆုံးမနေ့ကသွားရောက်ခဲ့ပါတယ်သူအစိုးရဖြစ်တာဝန်ယူမဲ့စောစောပိုင်းရက်တွေအတွင်းအောင်မြင်အောင်ဆောင်ရွက်ဖို့ရည်မှန်းချက်ကြီးမားတဲ့ဥပဒေပြူရေးကိစ္စတွေတော်တော်များများလည်းရှိနေပါတယ် VOA သတင်းတောက်မိုက်ကယ်ဘောမင်းရဲ့သတင်းပေးပို့ချက်ကိုကိုရန်နိုင်ကပြောပြပါမယ်ရှင်
Donald Trump ဟာသမ္မတဥပမာနဲ့တွေ့ဆုံပြီးတဲ့နောက်မှာတော့အောက်လွှတ်တော်သဘာဝတူ Paul Ryan နဲ့တွေ့ဆုံပြီးတော့မဟာဗျူဟာတွေချမှတ်ခဲ့ပါတယ
် We are now talking about how we're going to hit the ground running
ကျွန်တော်တို့အလုပ်ဖြစ်ဖို့အတွက်ဘယ်လိုမျိုးစပြီးတော့လုပ်ကြမလဲဆိုတာကိုပြောနေကြပါတယ
်ဒါပြန်သူတို့ရေးဆွဲဖို့ရည်မှန်းထားတဲ့ဥပဒေတွေကိုလည်း Donald Trump ကချပြခဲ့ပါတယ
်
ကျွန်တော်တို့အနေနဲ့အခွင့်အရေးရှော့ချသွားမယ်ဈေးမာရေးရှော့ချမှုအစီအစဉ်ကိုလည်းပိုကောင်းပြီးတော့ပိုသက်သာအောင်ပြင်ဆင်သွားမှာပါ
တဖက်မှာလည်း Donald Trump ဟာအထက်လွှတ်တော်လူများစုခေါင်းဆောင် Mitch McConnell နဲ့တိုင်ပင်ဆွေးနွေးမှုတွေလုပ်ခဲ့ပါတယ်။ရွေးကောက်ပွဲမှာတိုင်ခင်တုန်းကတော့ Mitch McConnell ဟာ Trump နဲ့ပတ်သက်ပြီးဆွေးနွေးဖို့မကြာခဏဆိုသလိုညှဉ်းဆန်ခဲ့သလို Trump ရဲ့နာမည်ကိုတောင်တက်ပြီးတော့မပြောခဲ့ပါဘူ
း။ I don't particularly want to sit here today and critique
ကျွန်တော်အနေနဲ့သူသဖြင့်ဒီနေရာမှာထိုင်ပြီးတော့ရွေးကောက်ပွဲမင်းဆက် COA ကိစ္စတွေကိုဝေဖန်ဆက်စစ်တာတွေမလုပ်ချင်ပါဘူး။
ဒီမိုကရက်တီကတော့ရွေးကောက်ပွဲညပိုင်းအထိကိုတက်ကြွနေကြပြီးထိုးတက်တဲ့ရည်မှန်းချက်တွေဆက်လုပ်သွားဖို့အတွက်လည်းကတိတွေပေးခဲ့ကြပါတယ်
Tackle climate change and safeguard our planet. Pass comprehensive immigration reform.
ဒါတွေလူပြောင်းလဲမှုတွေဖြစ်လာနေတာကိုကာကွယ်ပြီးကျွန်တော်တို့ကဘာကြီးကိုထိမ့်သိမ်းဆောက်ရှောက်သွားရမှာဖြစ်ပါတယ်။ပြည်ပြည်စုံနဲ့လူမှုကြီးကြပ်ရေးဥပဒေပြင်ဆင်မှုတွေကိုအတည်ပြုပြီးအမျိုးသမီးအခွင့်အရေးနဲ့မဲပေးခွင့်တွေကိုကာကွယ်ဆောင်ရှောက်မဲ့အလုပ်ဖြစ်တဲ့တရားရုံးချုပ်မျိုးဖြစ်လာအောင်လုပ်ရပါမယ်
။ဒါပေမဲ့အဲ့ဒီရည်မှန်းချက်တွေကတော့အဓိကကျတဲ့ယူဆချက်တွေပေါ်မှာမူတည်နေပါတယ်။
We can do this and more with Hillary Clinton as the next
American ရဲ့နောက်တက်လာမယ့်သမ္မတဟာ Hillary Clinton ဖြစ်မှသာကျွန်တော်တို့အနေနဲ့ဒါရီကိုလှုပ်သွားနိုင်မှာဖြစ်ပါတယ
်အခုတော့ Republican တွေကပဲလာမယ့်နှစ်တွေအတွက်အစည်းအဝေးတွေကိုချမှတ်ရေးဆွဲနေကြပါပြီ
We would like to see the country go in a different direction
ကျွန်တော်နိုင်ငံအနေနဲ့အခုသွားနေတဲ့လမ်းကြောင်းနဲ့မတူညီတဲ့လမ်းကြောင်းတစ်ခုကိုသွားတာကိုကျွန်တော်မြင်ကျင်ပါတယ
် Republican တွေကလွတ်တော်နေရာစလုံးကိုရော့အစိုးရကိုပါထိန်းချုပ်ထားပြီးဖြစ်တဲ့အတွက်အခုနေ့ရှင်းချတာသမ္မတဥပမာရဲ့ကျမ်းမာရေးအစည်းအဝေးကိုဖျက်သိမ်းတာနဲ့လစ်လပ်နေတဲ့တရားရုံးတရားသူကြီးနေရာတွေကိုပါခန့်အပ်သွားနိုင်ဖို့အတွက်ထက်လွတ်တော်သဘာဝတူ Mitch McConnell ကမျှော်လင့်နေပါတယ
်။ The American people have spoken and President Trump will send us the nominee.
အမေရိကန်ပြည်သူတွေကသူတို့ရဲ့သဘောထားကိုပြောလိုက်ပါပြီ။သမ္မတ Trump အနေနဲ့ရှင်းနေစမိုက်မှာသူရာထားတဲ့သူကိုကျွန်တော်လွတ်တော်ကိုတင်သွင်းမယ်လို့ယူဆပါတယ်။
Darrell West of Brookings Institution ကတာဝန်ရှိသူတူဖြစ်ပါတယ
် This Congress controlled by Republicans they are going to act they have an agenda
ဒီ Republican တွေထိန်းချုပ်ထားတဲ့လွတ်တော်ကလှုပ်သွားမှာဖြစ်ပါတယ်သူတို့မှာသူတို့လှုပ်ချင်တဲ့လုပ်ငန်းစဉ်တွေရှိပါတယ်သူတို့မှာလုံနိုင်မှုအတွက်လည်းလွတ်တော်မှာမဲရီရှိပါတယ်ဒါကြောင့်လူတွေအနေနဲ့အပြောင်းအလဲတွေအများအပြားဖြစ်လာမှာကိုတွေးကြရမှာပ
ါသမ္မတဥပမာလှုပ်ဆောင်ခဲ့တဲ့အရာတွေအတော်များများကိုအဓိကထားပြီးတော့အပြောင်းအလဲတွေလှုပ်သွားမှာဖြစ်ပါတယ်အထက်လွှတ်တော်ကဒီမိုကရက်အမတ်တွေကတချို့တွေကိုတော့လှုပ်ထုံးလုံနီးနီးပြူဟာတွေနဲ့အညီတားဆီးသွားနိုင်မှာဖြစ်ပေမဲ့အားလုံးကိုတော့တားဆီးနိုင်မှာမဟုတ်ပါဘူး။ဒါပေမဲ့အမေရိကန်နဲ့မက္ကဆီကိုနယ်စပ်တစ်လျှောက်တတိုင်းကာဖို့လို့ဒေါ်နယ်ထရမ့်ကကတိပေးထားတဲ့တချို့ကိစ္စတွေကတော့ Republican တွေကြားမှာသဘောထားကွဲပြားမှုတွေပို့ပြီးတော့ပေါ်ပေါက်လာနိုင်ပါတယ်ခင်ဗျာ
။ဒေါ်ရရှိနေရှင်အမေရိကန်ပြည်ထောင်စုရဲ့မြို့တော်တမရရုံးဆက်ရာဝါရှင်တန် DC မြို့တော်ကြီးနဲ့လေမနီးဆက်နိုင်ငံအုပ်ချုပ်ရေးနဲ့နိုင်ငံရေးနယ်ပယ်ကဝိုင်းရင်ပုံကူတူလည်းမဟုတ်တဲ့မ မြန်မာနိုင်ငံရဲ့အခြေအနေနဲ့လည်းဒဇိမ့်တက်တဲ့အလှမ်းဝေးလာတဲ့သူစီးပွားရေးလုပ်ငန်းရှင်ကြီးတယောက်အမေရိကန်သမ္မတအဖြစ်အရွေးခံရပြီဆိုတော့အမေရိကန်ပြည်ထောင်စုနဲ့မြန်မာနိုင်ငံဆက်ဆံရေးအပေါ်ဘလို့များအကျိုးတွေတက်ရောက်မှုရှိလာနိုင်တယ်လဲဆိုတာတွေကိုလာမယ့်စနေညတိုက်ရိုက်လေးလိုင်းအစည်းအဝေးမှာဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်ထို့ဒါရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းနေကြရတယ်ဆိုရင်တော့ email လိပ်စာ burmese@voanews.com ကိုဖြစ်စေ telephone number 1-232-382-555 လေးကိုဖြစ်စေကြိုတင်အကြောင်းကြားထားနိုင်ရပါမယ်ရှင
် VOA ရဲ့တိုက်ရိုက်လေးလိုင်းအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်လာမယ့်စနေညတိုက်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလို့သူတွေအချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်အခုမြန်မာပြည်ဘက်ကသတင်းဆောင်ပါတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါတော့မယ်။ကချင်ပြည်နယ်မှာရှိတဲ့အေယာဝတီမြစ်ဆုံစီမံကိန်းနဲ့ပတ်သက်လို့စုံစမ်းစစ်ဆေးရေးကော်မရှင်ကတွေ့ရှိချက်တွေကိုဒီကနေ့နိုဝင်ဘာလ17ရက်နေ့မှာသမရထံကိုပထမဆုံးအစည်းအဝေးခန်းစာတင်သွင်းလိုက်ပါပြီ။စီမံကိန်းကိုကန့်ကွက်နေကြတဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေကအစည်းအဝေးခန်းစာကိုအများပြည်သူသိနိုင်အောင်ထုတ်ပြန်ဖို့ကိုလည်းတိုက်တွန်းနေကြတာပါ။အပြည့်စုံကိုဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကပြောပြပါမယ်ရှင်။
စံကျင်ကန့်ကွက်မှုတွေကြောင့်အရင်ဆိုးရလက်ထက်မှာကလေးကဆိုင်းငံ့ထားတဲ့အေယာဝတီမြစ်ဆုံစီမံကိန်းကိုလေလာစစ်စစ်တုံးတက်ရေးကော်မရှင်က3လကြာလေလာမှုတွေအပြီးအခုနောက်ဆုံးတွေ့ရှိချက်တွေကိုသမနာထံတင်ပြလိုက်တာဖြစ်ပါတယ်။အေယာဝတီမြစ်ဆုံမြညာမြဝမ်းရေအားလျက်စစ်စီမံကိန်းတွေလေလာစစ်စစ်တုံးတက်ရေးကော်မရှင်ကိုပြီးခဲ့တဲ့ဩဂတ်လ12ရက်နေ့ကပဲဖွဲ့စည်းပေးခဲ့တဲ့သမနာဦးထွေကျော်ထံကိုသတ်မှတ်ထားတဲ့အတိုင်းအစည်းအဝေးခန်းစာတင်သွင်းခဲ့တဲ့အကြောင်းသမနာရုံးဝန်ကြီးဌာနပြောဝင်ရာပုဂ္ဂိုလ်ဦးစောထေကပြောပါတယ်။
ပါတယ်ကော်မရှင်ကတရင်ထောက်လို့ရတယ်အဲ့ဒါလေးဆောင်းလ
ို့တမနာဦးသိန်းစင်ကသူအစိုးရတက်တန်းအတွင်ဆိုင်းငံ့ထားဖို့ဆုံးဖြတ်ချက်ဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီလက်ထံမှာပြက်ပြက်သွားပြီးဖြစ်တာကြောင့်စီမံကိန်းနဲ့ပတ်သက်လို့ဆုံးဖြတ်ချက်တစုံတရာချမှတ်ဖို့ရှိနေချိန်မှာပဲဒေသခံတွေပဝင်းကျင်ထိန်းသိမ်းစတုတ်ရှားသူတွေကဒီစီမံကိန်းကိုအပြီးတိုင်ရပ်ဆိုင်ဖို့တိုက်တွန်းနေကြတာပါစီမံကိန်းစတင်ချိန်မှာပွင့်လင်းမြင်သာမှုတွေမရှိတာကြောင့်မကျေနပ်ချက်တွေကြီးထားခဲ့ရတဲ့အတွက်လဲအခုခါကော်မရှင်ရဲ့တွေ့ရှိချက်တွေကိုအစိုးရထံသာမကလူတို့ကိုပါချပြဖို့လဲကချင်လူမှုဖွံ့ဖြိုးတိုးတက်ရေးကွန်ရက်ကကိုစားကြီးကပြောပါတယ
်မြစ်ဆုံရဲ့ကာတာကိုမလုတော့ဘူးဆိုတဲ့အခါအစီရင်ခံစာဖြစ်သူကအင်မတန်မှအရေးကြီးတယ်လူငန်းတဘောအရာသူတို့ကအခုချိန်မှာဒါအစီရင်ခံစာအထက်ကိုတင်ပြခြင်းအကြောင်းတာဖြစ်တယ်ဆိုမှတကယ်လို့မဖော်ပြတဲလို့ရှိနေတကယ်ကိုပြည်သူတွေတောင်းဆိုတဲ့အစီရင်ခံစာဖြစ်ဖို့အတွက်ကဒါဘူအရေးကြီးတာပေါ့နော်ဒါဒါမှတခုကရှိတာတခုရှိတာကအခုကပြည်သူလူထုနဲ့ပြည်မိမင်သားစွာဆွေးနွေးတဲ့အချွေရလို့အားလုံးကယုံကြည်တဲ့ခံပမရွေးကောက်တင်မြောက်ခဲ့တဲ့အချွေရတစ်ချက်တစ်ဖြစ်တဲ့ဒါကြောင့်ပြည်မိမင်သားမို့တော့အင်မတန်မှအရေးကြီးတာပေါ့နော်ဒါကြောင့်ဒါအာတင်ပြလို့ရှိရင်ရက်မကြာခင်မှာတိတ်မကြာတဲ့ခင်မှာပြည်သူတင်ပြလို့ဆိုတော့ပြည်မိမင်ပေါ်ပြဖို့ရောအင်မတန်မှအရေးကြီးတာပေါ့နော်ချက်ချင်းမဟုတ်တော့မှ
မြစ်ဆုံစုံစမ်းစစ်ဆေးကော်မရှင်ကိုပြည်သူ့လွတ်တော်ဒုဥက္ကဋ္ဌဦးတီခွန်မြတ်ကဥက္ကဋ္ဌအဖြစ်ဆောင်ရွက်ပြီးပြည်ထောင်စုဝန်ကြီး၅ဦးကချင်ပြည်နယ်ဝန်ကြီးချုပ်အပါအဝင်တခြားလွတ်တော်ကိုယ်စားလှယ်တွေနဲ့သဘောဝပတ်ဝန်းကျင်ဆိုင်ရာပညာရှင်တွေလည်းပါဝင်ပါတယ်။ဒီကော်မရှင်ရဲ့အဓိကတာဝန်ကတော့စီမံကိန်းတွေဟာနိုင်ငံတကာပြဋ္ဌာန်းချက်တွေနဲ့ပြည်တွင်းဥပဒေတွေနဲ့အညီဆောင်ရွက်ခြင်းရှိမရှိလူမှုဝန်ကျင်ဂေဟာစနစ်နဲ့သဘောဝပတ်ဝန်းကျင်အပေါ်မှာတည်ရောက်မှုတွေအေရာဝတီမြစ်ရဲ့ရေအသံစာတပ်ပျက်စီးဆုံးရှုံးမှုအခြေအနေနဲ့ရေရှည်တည်တက်မှုအပေါ်မှာအကျိုးတည်ရောက်မှုအခြေအနေစာရာတွေကိုလေ့လာဆန်းစစ်ရမှာဖြစ်ပါတယ်ကော်မရှင်ကတင်သွင်းမဲ့အစီရင်ခံစာမှာလဲဒေသခံပြည်သူတွေနဲ့လူမှုအဖွဲ့အစည်းတွေရဲ့သဘောထားအမြင်တွေကိုထည့်သွင်းစဉ်းစားရမယ်လို့သမ္မတကညွှန်ကြားထားတော့ပါဒါကြောင့်လဲကော်မရှင်အနေနဲ့အစီရင်ခံစာရေးသားဖို့အတွက်မြစ်ဆုံဒေသကိုတွားရောက်ပြီးဒေသခံတွေနဲ့တွေ့ဆုံဆွေးနွေးတာတွေတင်ပြတောင်းဆိုတာတွေကိုလုပ်ခဲ့ပါတယ်ကော်မရှင်ရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်လို့ကိုစားကြီးရဲ့အမြင်က
စုံစမ်းစစ်ဆေးရေးကော်မရှင်ဒီရဲ့ပြည်နေမြင်တာမို့လုံးဝမရှိဘူးကျွန်တော်ကတတကအနေနဲ့ပြောမယ်ဆိုရင်မြစ်ဆုံဒေသကိုတွားလေလာတဲ့အချိန်မှာအဲ့ဒီရေကတာစီမံကိန်းဆောင်စုချူတခခံစားရမယ့်ဒေသခံလူထုနဲ့သူတို့ကတိုင်ပင်ဆွေးနွေးခြင်းအပြန်အလှန်ပြောဆိုခြင်းလုံးဝမလုပ်ပဲနဲ့စီမံကိန်းကဒါကြီးမှပြန်လှည့်ပြန်သွားတဲ့ဟာကိုသိရှိရတယ်မြစ်နာမှာလုံတဲ့အချိန်မှာလည်းဟိုဒီခါရှင်းရှင်းလင်းလင်းပြောဆိုတဲ့ခါမရှိဘူးအဲ့ဒီဟာတို့ချီလို့ရှင်ကသူတို့စီမှာပွင့်လင်းမြင်တာမို့မရှိဘဲနဲ့ရှင်းရှင်းလင်းလင်းအဖြစ်မပေးနိုင်တဲ့ဟာတော့ကော်မရှင်အဖွဲ့မှာဖြစ်နေတယ်ကိုနော်ဟုတ်ကဲ့
ဒေါ်လာ 3.6 ဘီလီယံအကုန်ကျခံပြီးတရုတ်နိုင်ငံကတည်ဆောက်မဲ့စီမံကိန်းကြောင့်ဒေသခံတွေရဲ့လူမှုဘဝနဲ့သဘောဝပတ်ဝန်းကျင်ကိုထိခိုက်စေတယ်ဆိုပြီးဒေသခံတွေနဲ့လှုပ်ရှားသူတွေကဒီစီမံကိန်းကိုလုံးဝရပ်ဆိုင်ပစ်ဖို့ဆက်လက်တောင်းဆိုနေကြတာပါ စီမံကိန်း80တင်မတင်အစိုးရတစ်ကဆုံးဖြတ်ချက်ချရမယ်အချိန်မှာပဲတက်ကြလှူရှာသူတွေကလည်းအပီးတန်ရဆိုင်ရေးအတွက်အင်တာနက်အွန်လိုင်းကနေသဘောထားစုဆောင်းရမှာပါဝင်သူတိတ်နေချီရှိနေပြီလို့လည်းဒီလှူရှာမှုကိုဦးဆောင်သူဦးဖြစ်တဲ့မိုးလေဝသပညာရှင်ဦးထွန်းလွင်ကပြောပါတယ
်။နှစ်သိန်းတောင်းရတဲ့နိုဝင်ဘာ9ရက်နေ့ကပဲအဲ့ဒီမှတစ်ဖြတ်ဖြတ်ပြီးတော့ကျွန်တော်တို့မြန်မာ Green Network ရဲ့ဒီသမရရဲ့အတိုင်းမြန်ကန်ရဲ့ဒီဆောင်ကော်မရှင်ရဲ့တင်နေစာထဲမှာကျွန်တော်တို့ကအစီရင်ခံလိုက်ပါပြီ။
သမရထံစီရင်ခံစာတင်သွင်းတာနဲ့ပတ်သက်လို့ကော်မရှင်တာဝန်ရှိသူတွေကိုဆက်သွယ်ဖို့ကြိုးစားခဲ့ပေမဲ့မရခဲ့ပါဘူး။လက်ရှိအချိန်မှာဒီစင်ခစားနဲ့ပတ်သက်လို့အသေးစိတ်ဘာမှမသိရသေးပေမဲ့ဒေသခံအပါအဝင်လူတို့အများစုကတော့မြေဆုံအနီးတစ်ဝိုက်မှာရှိတဲ့စီမံကိန်းတွေရနာတင်နေဆိုတဲ့အကြောင်းဒီစင်ခစားမှာပါဝို့မျှော်လင့်နေကြတာပါခင်ဗျာ
။ကိုထက်အောင်ပြောပြသွားခဲ့တာပါရှင်။အခုအလုတ်သမားရေးရာသတင်းလွှာတစ်ပုဒ်ကိုပြောပြပုံပါပါ။ပုံမှန်905ခါခွေအပါဝင်ပုံမှန်3ခုနဲ့ထောင်တန်း5လကျော်ချမှတ်ခံခဲ့ရပြီးပြန်လည်လွတ်မြောက်လာကြတဲ့သခိုင်းတိုင်းတစ်ချောတဲ့ဆက်ယုံကအလုသမားတွေကအလုရှင်ကိုပြန်ပြီးတော့တရားစွဲဖို့အစီအစဉ်နေတဲ့အကြောင်းဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောသွားပါရယ်အလုသမားတွေကိုအလုထုတ်ခဲ့တာနဲ့ပတ်သက်လို့စန္ဒပြတောင်းဆိုခဲ့ပေမဲ့တပ်ဆိုင်ရာကအရေးယူဖြစ်ရှင်းမပေးခဲ့တဲ့အတွက်နေပြည်တော်ကိုခြိတက်စန္ဒပြခဲ့တာမှာနေပြည်တော်အဝင်တပ်ကုန်းမြို့မှာသူတို့ကိုဖမ်းဆီးအရေးယူခဲ့တာဖြစ်တဲ့အကြောင်းဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOE သတင်းတောက်မအေးအေးမှာသတင်းပေးပို့ထားပါတယ်ရှင်
။တခိုင်းတိုင်းစိတ်ချောတဲ့ဆက်ယုံမှာအလုတ်လုတ်ကင်နေတဲ့အလုတ်သမားတွေအနေနဲ့အလုတ်ရှင်ကအလုတ်ထုတ်ဖြစ်ခဲ့တဲ့အတွက်နှစ်လကြာဆက်ယုံရှိမှအလုတ်ပြန်ရရေးတောင်းဆိုခဲ့ပြီးတဲ့နောက်အလုတ်ရှင်နဲ့အလုတ်သမားရဲ့ဝန်ကြီးဌာနကဖြည့်ရှင်းပေးနိုင်တာမရှိဘူးဆိုပြီးဧပြီလ29ရက်နေ့ကစပြီးနေပြည်တော်ကိုခြိတက်ခဲ့တာပါ။ဒီနောက်မှာတော့နေပြည်တော်အဝင်တပ်ကုန်းမြို့မှာဖမ်းဆီးခံခဲ့ရပြီးပြစ်ဒဏ်အဖြစ်ထောင်ဒဏ်5လကြာခံခဲ့ရကနေနိုဝင်ဘာလ17ရက်နေ့မှာအလုသမား12ဦးပြန်လွတ်လာခဲ့တဲ့အကြောင်းအလုသမားခေါင်းဆောင်ကိုနှင်းအောင်ကပြောပါတယ်
။ဟုတ်ကဲ့ပါဒီနေ့ကျွန်တော်တို့ဒီမက်ဒီယံစစ်ထောင်ရံရော12ရောက်လွတ်လိုက်ကြပါကျွန်တော်တို့ဒီလက်ရှိကျွန်တော်တို့ဒီစစ်ကြက်ကြက်နာကိုလည်းအလုရှင်ရောအသေးအောင်တောင်းပန်ချက်ပေးနေကြည့်ရတယ်ဆက်လက်ပြီးရရှင်းပြပေးဖို့ကျွန်တော်တို့အားကိုတောင်းဆိုတဲ့အနေနဲ့ဒါဆိုတော့ကျွန်တော်တို့လောက်တော့ကျွန်တော်တို့ဒီဆလာကဒီပြောဖို့လုံးဝမနေအကြည့်ရဒီကနေ့ဒီကဖမ်းတာပေါ့ဒါလုံးဝမတရားဘူးသိခဲ့တဲ့အူးပုံပါတွေကလည်းကျွန်တော်တို့ဟိုရန်စည်ပုံမှန်ငါးခါခွေးတွေဒီလိုတုံးဒီလိုလေးနဲ့ဆက်ထားပြလုံးဝတရားမှုမရှိဘူးအဲ့ဒီကျွန်တော်တို့ကဒီလိုဒီမှာတွေဖုန်းတော့ဖုန်းကိုဆက်လက်ပြီးတော့ဝင်တော့မှာပ
ါသူတို့တွေဟာအလို့သမားဥပဒေလုံထုံးလုံနည်းတွေနဲ့အလို့ရှင်ကိုတရားစွဲဆိုဖို့ပြင်ဆင်မှုတွေဆက်လုပ်နေတယ်လို့လည်းအလို့သမားခေါင်းဆောင်ကိုခိုင်မင်းကပြောပါတယ်
ဒီလိုကြီးတာဆိုတော့2019နှစ်တော့ဒီမှာဖွဲ့စည်းဥပဒေပုံမှန်50တင်းနဲ့လုံရှင်ကိုတရားစွဲလို့ရတယ်
တကယ်တော့အလို့သမားတွေဟာအဖမ်းဆီးမခံရခင်ကတည်းကနေပြည်တော်အထိစာချုပ်လာတက်ထားတဲ့အကြောင်းဖမ်းဆီးခံရပြီးတဲ့နောက်မှာတော့အမှုကိစ္စနဲ့ပတ်သက်လို့ဆက်လက်လုံဆောင်လို့မရတာကြောင့်လာမယ့်အပတ်ကနေစတင်ပြီးတရားစွဲဆိုတဲ့ကိစ္စတွေကိုဆက်လုပ်သွားမယ်လို့လည်းကိုနှင်းအောင်ကပြောခဲ့ပါတယ
်။ဒါအဲဒီဥပဒေကအခုကျွန်တော်တို့စာချုပ်လို့ကြွားထားတယ်ကြာ။စာချုပ်ကကျွန်တော်တို့အမှုကအဲကျွန်တော်တို့စင့်ခေါ်မှုကတော့ကျွန်တော်တို့ပြန်ပြီးဆောက်အောင်ပါပေါ့။အခုကျွန်တော်တို့ကကျွန်တော်တို့အမှုအမှတ်တော်ကြားရပြီကြာ။ဟိုသူတို့ဒီကလာစစ်ဖို့တော့ခေါ်ဦးတောင်းရတာကြာ
။အလုသမားတွေဟာအလုသမားအခွင့်အရေးအတွက်ပြီးခဲ့တဲ့ AB လကုန်ပိုင်းလောက်ကနေပြည်တော်မှာရှိတဲ့သမရယုံကိုတပတ်ခန့်ကြာတဲ့အထိခြိတက်ခဲ့ပြီးမှတော့အလုသမားခေါင်းဆောင်တွေကိုနေပြည်တော်ကအလုသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကတာဝန်ရှိသူတွေကခေါ်ယူတွေ့ဆုံပြီးညှိနှိုင်းပေးမယ်ဆိုပြီးပြောဆိုခဲ့တာပါ။ညှိနှိုင်းမှု9ရက်တာကာလအတွင်းတပိတ်ကိုယာယီရနာထားပြီးအလုသမားတွေဘက်ကလည်းသူတို့ရဲ့လူလားချက်တွေကိုတောင်းဆိုခဲ့ပါတယ်။တောင်းဆိုမှုတွေမပြေလည်တဲ့အတွက်ဆက်လက်ခြိတက်မှုတွေကိုလည်းလုပ်ခဲ့ပါတယ်ဒီလိုစီတန်းလှည့်လည်မှုဟာနိုင်ငံသားတွေရဲ့ရပိုင်ခွင့်ရလှုပ်ဆောင်ခဲ့တာဖြစ်လို့ဖမ်းဆီးပြီးတော့အခုလိုပြစ်ဒဏ်ပေးတာဟာဥပဒေကြောင်းအရညီညွတ်မှုမရှိဘူးဆိုပြီးလူသမားတွေရဲ့ရှေ့နေဖြစ်သူကတော့တုံ့ပြန်ပြောဆိုထားပါတယ်ရှင်
မအေးအေးမှပြောပြသွားတာပါရှင်အခုတော့ကောင်းငင်ကနေဆက်ပစ္စည်းအစိတ်ပိုင်းတစ်ခုပြုတ်ကျလာတဲ့အကြောင်းကိုနှာစင်ကြရပါမယ်ကချင်ပြည်နယ်ဖားကံမြို့နယ်ကကျေးရွာတစ်ခုနာမှာမနေ့ကမနေ့အစောမှာကောင်းငင်ကနေဆက်ပစ္စည်းပိုင်းဆိုင်ရာတစ်ခုပြုတ်ကျလာခဲ့ပါတယ်။ဒါကိုကျွမ်းကျင်ပညာရှင်တွေနဲ့စမ်းသပ်ဆစ်ဆေးဖို့ပြင်နေပြီးဒီပစ္စည်းကိုမပျက်စီးအောင်ရောလူထုကိုမထိခိုက်စေဖို့ပါဒေသခံအာဏာပိုင်တွေကထိန်းသိမ်းထားပါတယ်။ဒီပစ္စည်းကျလာတဲ့အချိန်ဟာတရုတ်နိုင်ငံဘက်ကစမ်းသပ်ဂျိုဒူတလုံးလွှတ်တင်ပြေးချိန်နဲ့တိုက်ဆိုင်နေတဲ့အကြောင်းသုံးသပ်မှုတွေလည်းရှိနေတာပါ။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ဖားကံမြို့နယ်မော်စီစာကျေးရွာအနီးမှာကြာသပတေးနေ့မနေ့6နာရီခွဲလောက်ကပေါက်ကွဲတံတစ်ခုနဲ့အတူအချင်း၄ဘီအလျား15ဘီလောက်ရှိတဲ့စီလင်ဒါပုံစံတန်တဲပစ္စည်းတစ်ခုပြုတ်ကျခဲ့တာဖြစ်ပါတယ်ဒီပစ္စည်းနဲ့ပတ်သက်ပြီးလေရင်ဓမ္မမို့အာကတရင်ရဲ့အစိတ်ပိုင်းဖြစ်ခန့်မှန်းထားပြီးကျွမ်းကျင်ပညာရှင်တွေနဲ့စစ်ဆေးဖို့ပြင်ဆင်နေကြောင်းဖားကံမြို့နယ်အုပ်ချုပ်ရေးမှူးဦးကျော်စွာအောင်ကပြောပါတယ်
တော်တော်လည်းအဲ့ဒီပစ္စည်းကိုထိန်းသိမ်းထားတယ်အဲ့ဒီနေရာမှာပဲကျွန်တော်တို့ပစ္စည်းကလေရင်သို့မဟုတ်အာဂါတာဝိညာဉ်တည်းစီးရဲ့တတ်ထုစိတ်ပိုင်းကိုကျွန်တော်တို့ကသုံးသပ်တယ်ဒီပစ္စည်းကနိပညာပါခံကျန်းကျင်တဲ့လူကြီးစန်တာစီစီမကရမယ်အနေထားလို့ရှိတယ်ဗျ။ဘာပစ္စည်းလို့တော့အလွယ်နဲ့တော့ပြောလို့တော့မရအောင်။အဲကြောင့်ဒီရာကိုလာရောက်ပြီးတော့စစ်ဆေးမယ်လို့လည်းကျွန်တော်တို့အကြမ်းမတိရတယ်။ဟိုဒီတင်းနဲ့တင်းသူလာနေကြပါပြီ။မလာပြန်ဆက်ကြကျွန်တော်တို့ကတော့ဘာမှလည်းအထူးကမရှိအောင်အနေမရှိအောင်လည်းလုံလုံချုံနဲ့တက်တူရဲတို့အုပ်ချုပ်ရေးဖွဲ့တို့တောင်းပြီးတော့ဟိုတခြားလေးလုံချုံကြီးလုပ်ပြီးတော့ထိန်းသိမ်းထားပါလေ
။ဒီပစ္စည်းမှာတရုတ်စာဓမ္မမုတ်ဂျပန်စာစလုံးတွေလို့ယူဆရတဲ့စာသားတွေရေးသားထားတယ်လို့အင်္ဂလိပ်ဘာသာနဲ့ danger ဆိုတဲ့စကားလုံးနဲ့ရေးသားထားတယ်လို့ပြောပါတယ
်။စာလုံးနှလုံးလို့ပါတရုတ်စာလားဂျပန်စာလားအဲ့ဒါနဲ့ danger နဲ့တွဲရေးထားပါဗော။ဒီရဲ့ danger ဆိုပြီးတော့ရေးထားတာရှိတယ်။ကန္နာတွေကတော့သူ့ရဲ့ပြောရမယ်ဆိုရင်တော့ဘောင်နံပါတ်ပေါ့ဗျာဟိုစက်ပစ္စည်းစီတန်းတစ်ခုမှရေးတဲ့အဲ့လိုပင်းနန်းတွေပါပဲကနန်းလည်းပါတဲ့
အမျိုးမြင်မသိရတဲ့ဒီတန်တဲ့ပစ္စည်းကိုတွားရောက်ကြည့်ရှုခဲ့တဲ့ဖားကန့်ပြည်သူလွတ်တော်ကိုယ်စားလှယ်ဦးတင်ဆိုးကဒီပစ္စည်းရဲ့ပုံပန်းတံကိုအခုလိုပြောပါတယ
်ရှင်းနိုင်ကြရတော့ကျွန်တော်တို့ဟိုပါပဲဆက်တလိုက်ကိုအောက်ကနေတွန်းပို့တဲ့ငွေမျိုးကြီးပါပဲကျွန်တော်တို့ကျွန်တော်ဟိုကျွန်တော်တို့ဗီဒီယိုတွေပါတယ်ဟွက်တီဗီတွေဟွက်ဒီမှာမြင်ထားတဲ့ပုံစံအတိုင်းပဲသူကတောင်းတာလောင်းတာဟောလို့တဲ့တွန်းကန်တဲ့ဟာကြီးလေตัวแลอเลมาอะปตะเบปะแลตะเบอะชิ้นตะเบหลอกชื่อแลมาอปอกจีเลยเบ้ปองวินจิมาแลตัวหัวบอฮิกาบาเลยนี่เราดิอปูขันปยาดิตาทาไอ้มาวายาดิก็แลชุบชะขะนี่แลพี่รอโหบักก็จะรอฮาวลองกว่านี้ขึ้นเนี่ยบ่อะหลอกไอ้สีอ่ะดิเรคชั่นก็ลาแก่ได้ปုံซานก็อะนอกตองก็นี่ลา
ဒီပစ္စည်းကြောက်ခဲ့တဲ့မော်စီစာရွာနဲ့ဆယ်မိုင်နီးပါးလောက်ဝေးကွာတဲ့အောင်ပါလေးရွာမှာလဲလုံးပတ်နှစ်လက်မှအရှည်လေးလက်မှခွဲလောက်ရှိတဲ့စီလင်ဒါပုံစက္ကရိယာတစ်ခုကြောက်ခဲ့ပါတယ်။ဒီတန်တဲ့ပစ္စည်းတွေကြောင့်တော့လူထိခိုက်မရှိကြောင်းပြောပါတယ်။ဒီနေ့ထုတ်အစိုးရပိုင်းသတင်းစာတွေမှာတော့ပြုတ်ကျခဲ့တဲ့တန်တဲ့ပစ္စည်းဟာဂျိုဒုသို့မဟုတ်ဒုံးပြန်လွတ်တင်ရမှာတွန်းကန်အားပေးတဲ့အင်ဂျင်ဆက်အစိပ်ပိုင်းဖြစ်ယူဆကြောင်းကြတာရင်းနှစ်မိနစ်တရုတ်စံတော်ချိန်9နာရီခွဲလောက်မှာတရုတ်နိုင်ငံမြောက်ပိုင်းချန်ချန်စစ်တီဂျိုဒုလွတ်တင်ရေးစခန်းကကျဲမုံရှာဖွေရေးစံတက်ဂျိုဒုလွတ်တင်ခဲ့ကြောင်းဖာကန်မြို့နယ်အတွင်းကြောက်တဲ့တန်တဲ့ပစ္စည်းဟာတရုတ်နိုင်ငံကလွတ်တင်တဲ့ဂျိုဒုနဲ့ဆက်ဆက်နိုင်ကြောင်းသုံးသပ်ဖော်ပြထားပါတယ်
ကိုမိုးစောပြပြသွားတာပါရှင်။ VOE မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအတန် DVB ရုပ်တံလိုင်းကနေပြီးတော့လည်းဖမ်းယူကြည့်ရှုနိုင်ကြောင်းအသိပေးလိုပါတယ်ရှင်။အခုကျမတို့အတန်လွှင့်နေတဲ့ Radio အစီအစဉ် PP ချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VOE နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။အခုညနေပိုင်းအစီအစဉ်ဆုံးမတက်ခင်မှာသတင်းအချင်းချုပ်ကိုကိုအောင်အောင်ကတလဲကြီးညာပေးပါဦးမယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမဇာအိုင်ရှရစ်မြို့ကဂျာမန်ကောင်စီဝင်ယုံကြတာပရင်းနေနှောင်းမင်းကအသေးကံဘုတ်ခဲတက်ခက်ခံရတာကြောင့်လူ၄ယောက်ထဲမှနေတည်ဆုံးပြီးတရားကြောင့်ထိခိုက်ဒဏ်ရာရခဲ့ပါတယ်။အဲ့ဒီထဲကအများစုကအရက်သားတွေပါ truck ကားထဲမှာဖောက်ခွဲရေးပစ္စည်းတွေထဲပြီးတော့အသေးကံဘုတ်ခဲတက်ခက်ခဲ့တာပါ။ဒေသစံတော်ချိန်ည7:00နာရီလောက်မှာဖြစ်တဲ့ဒီတက်ခက်မှုကြောင့်ကောင်စီဝင်ယုံတဝိုက်ကလုံခြုံရေးအကာရံတွေကွဲထွက်ပျက်စီးပြီးအဆောက်အဦလည်းပျက်စီးခဲ့ပါတယ်။အမေရိကန်ပြည်အောင်စုသမ္မတအဖြစ်ဒေါ်နယ်ထရမ့်ရွေးချယ်ခံရတာကိုမကျေနပ်သူထောင်ပေါင်းချီရာနယူးယောက်နဲ့ကယ်လီဖိုးနီးယားပြည်နယ်ကမြို့ကြီးတွေမှာတတိယနေ့မြောက်အဖြစ်မနေ့ကဒီဆန္ဒပြနေကြပါတယ်။အင်္ဂါနေ့ရွေးကောက်ပွဲမှာ40-50မြောက်သမ္မတအဖြစ်ထရမ့်ရွေးချယ်ခံရပြီးနောက်အမေရိကန်အနောက်မြောက်ကအော်ရီဂွန်ပြည်နယ်ပေါ့တ်လန်အလယ်ပိုင်းကချီကာဂိုအရှေ့ဘက်ကနယူးယောက်မြို့တွေမှာယာကနန်းကနေထောင်ကနန်းနီးပါးတိရှိတဲ့အုပ်စုတွေဟာကန့်ကွက်ဆန္ဒပြနေကြပါတယ်။ဒီကနေ့နိုဝင်ဘာ17ရက်နေ့ဟာအမေရိကန်ပြည်အောင်စုရဲ့စစ်ပြန်စစ်မှုတန်းအောင်များနေ့ဖြစ်ပါတယ်။စစ်ပွဲတွေမှာတာဝန်ထမ်းဆောင်ခဲ့ကြတဲ့အမေရိကန်စစ်သည်တော်တွေကိုဂုဏ်ပြုတဲ့အစိုးရရုံးပိတ်ရက်လည်းဖြစ်ပါတယ်ခင်ဗျာ။တရုတ်နိုင်ငံအချုပ်အခြာပိုင်းနယ်မြေအတွင်းကသူတွေအနေနဲ့စီးလုံးညစ်ညမှုရှိကြဖို့တရုတ်ခေါင်းဆောင်ကတိုက်တွန်းလိုက်ပါတယ်။တရုတ်နိုင်ငံရဲ့ပထမဆုံးသမ္မတဆွန်ရက်စင်ရဲ့152မြောက်မွေးနေ့အခမ်းအနားမှာသမ္မတရှီကျင်းပင်ကတရုတ်နိုင်ငံကနေခွဲထက်မဲ့ဘယ်လိုလုပ်ရမျိုးကိုမှတည်ငြိမ်ခံသွားမှာမဟုတ်ဘူးလို့ဒီကနေ့ပြောဆိုလိုက်ပါတယ်ခင်ဗျာ။
တော်ကြနေညနေခင်းနိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်အောင်ကြီးညာပေးသွားတာပါဒီညနေ့အစီအစဉ်ထုတ်လုပ်ရမှုကကိုညာဝင်းအောင်ဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့ Audrius Ringas ဖြစ်ပါတယ် VOE ကနေအခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOE Internet ဆာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်တွေဒီမှာပဲအဆုံးသတ်ပါတော့မယ်ရှင်ည9:00နာရီကျရင်တခါပြန်ပြီးတော့ဆုံကြရအောင်ပါတော်ရရှင်တွေအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစီ VOE ကိုနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.